ရုရှားတိုက်ခိုက်ခေါင်းဆောင်အလက်ရှိနော်ဗယ်နီအချင်းကျနေစဉ်သေဆုံးခဲ့တဲ့ဆိုတဲ့သတင်းကြောင့်အံ့ဩတုန်လှုပ်ခဲ့ရကြောင်းကုလသမဂ္ဂအထူးချုပ်အန်တိုနီယိုဂူဒရက်စ်ကတောက်ကြနေမှာပြောကြားလိုက်တယ်လို့သူ့ရဲ့သေဆုံးမှုအတွက်ယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေကိုတောင်းဆိုလိုက်ပါတယ်။အခုလိုသေဆုံးမှုအတွက်ဝန်ထဲခြေခွဲရကြောင်းမစ္စတာနော်ဗယ်နီရဲ့မိသားစုဝင်တွေကိုအထူးချုပ်ကပြောကြားလိုက်ပြီးသူ့ဖမ်းခံနေရစဉ်သေဆုံးမှုအတွက်ပွင့်လင်းမြင်သာမှုရှိပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ပါတောင်းဆိုလိုက်တာပါ။အသက်48နှစ်အရွယ်နော်ဗယ်နီကိုအစွန်းရောက်မှုနဲ့ထောင်နဲ့19နှစ်ပြည့်တန်ပေးပြီးလုံခြုံရေးရေးတင်းတင်းကြပ်ကြပ်ချထားတဲ့အချင်းတောင်မှထားတာဖြစ်ပါတယ်။သူ့မိသားစုကတော့ဒီသေဆုံးမှုကိုအတီးပြုတ်နိုင်အောင်တောက်ကြနေမှာပဲစ조사နေတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်းပြင်းထန်ထန်ဝေဖန်လို့ရှိတဲ့နော်ဗယ်နီဟာအာဂရီလိုက်စားမှုတိုက်ဖျက်ရေးလှုပ်ဆောင်နေသူတစ်ဦးဖြစ်ပြီးအခုသမ္မတပူတင်ကိုနောက်ထပ်6နှစ်အာဏာဆက်ပြီးယူနိုင်အောင်လုပ်ဖို့များတဲ့ရွေးကောက်ပွဲမကျင်းပကတလလုံးမှာပဲအခုလိုတည်ဆုံသွားတာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒန်သောမစ်ဂရင်းဖီးကတော့နော်ဗယ်နီအခုလိုတည်ဆုံလာတာဟာရုရှားအစိုးရရဲ့မယမနာဖိနှိပ်မှုကြောင့်ဖြစ်ကြောင်းပြောပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာယုံကတော့ရုရှားအစိုးရအနေနဲ့နိုင်ငံရေးသမားတွေလူ့ခွင့်ရေးရှင်တွေသတင်းထောက်တွေနဲ့လူ့ခွင့်ရေးဆိုင်ရာလှုပ်ဆောင်နေသူတွေကိုထောင်တဲ့အချင်းချပြီးတော့ဖန်းစီနှိမ့်ဆက်နှင်းပါလာတယ်မလုပ်ဖို့အတွက်တောင်းဆိုလိုက်ပါတယ်။